မြန်မာနိုင်ငံမှာ2014ခုနှစ်တကောင်စင်းကောက်ယူတဲ့အခါမှာတိုင်းရင်းသားမျိုးနွယ်စုတွေကသူတို့ရဲ့တိုင်းရင်းသားအမိတွေကိုစီးရင်မှာကြံခဲ့တာမျိုးလူမျိုးစုကြီးတစ်ခုအောက်မှာမှားယွင်းပြီးတော့ဖော်ပြတာခံရတာမျိုးကိုဖြစ်မှာစိုးရိမ်နေကြပါတယ်။ဒါအပြင်အရင်အစိုးရလက်ထက်ကဖော်ပြလာခဲ့တဲ့တိုင်းရင်းသားမျိုးနွယ်စု135မျိုးဆိုတာဟာ1983နဲ့83ခုနှစ်တွေကလူဝင်မှုကြီးကြပ်ရေးကကောက်ခံရရှိတဲ့အချက်လက်တွေပေါ်မှာမူတည်ပြီးတော့အခုချိန်ထိသုံးစွဲနေတာဖြစ်တဲ့အကြောင်းလူဝင်မှုကြီးကြပ်ရေးအကြီးအကဲကဖြည့်ရှင်းပြောဆိုလိုက်ပြီးတော့တိုင်းရင်းသားလူမျိုးစုနယ်တွေခွဲခြားသတ်မှတ်မှုနဲ့ပတ်သက်ပြီးတော့2014ခုနှစ်သကောင်စင်းကောက်ယူတဲ့အခါမှာလွှတ်တော်ထဲမှာဆွေးနွေးဆုံးဖြတ်ဖို့အစီအစဉ်ရှိတဲ့အကြောင်းကိုပြောဆိုပါတယ်အကြောင်းစုံကိုကိုညံဝဲအောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
လူဝင်မှုကြီးကြပ်ရေးပြည်ထောင်စုဝန်ကြီးဦးခင်ကြီးကတိုင်းရင်းသားအဖွဲ့ပေါင်း10ဖွဲ့ကိုမနေ့ကနေပြည်တော်မှာဖိတ်ခေါ်ဆွေးနွေးခဲ့ပြီးတိုင်းရင်းသားအဖွဲ့တွေဘက်ကသူတို့ရဲ့စိုးရိမ်မှုတွေကိုတင်ပြခဲ့တယ်လို့ဝန်ကြီးဦးခင်ကြီးကလည်းပြန်လည်ဖြေရှင်းမှုတွေရှိခဲ့ပါတယ်။တွားရောက်တွေ့ဆုံခဲ့တဲ့တိုင်းရင်းသားအဖွဲ့တွေထဲမှာကချင်၊ကရင်၊ကယန်း၊ချင်းမွန်၊ရခိုင်၊ရှမ်းနာကတအောင်းပလောင်နဲ့တိုင်းရင်းသားတွေကိုစားပြုတဲ့ NGO အဖွဲ့တစ်ဖွဲ့လည်းပါဝင်ပါတယ်။သကောင်စင်းကောက်ယူရေးမှာတိုင်းရင်းသားတွေဘက်ကစိုးရိမ်မှုနဲ့ပတ်သက်ပြီးမနေ့ကဆွေးနွေးပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ကချင်ငင်းငင်းရေးကွန်ရဲ့တာဝန်ရှိသူဒေါ်ခွန်ကြာကအခုလိုပြောပြပါဗျာ
။ကျမတို့ဘုံကျင်ပြတာကတော့နံပါတ်1အချက်ကတော့ဒီ135ကုတ်ခွဲထားတာကြောင့်ကျမတို့တိုင်းရင်းသားတွေအားလုံးစီမှာခြိခိုက်တယ်ပေါ့အထူးသဖြင့်ဗမာမဟုတ်တဲ့တိုင်းရင်းသားတွေမှာတိုက်ရိုက်ခြိခိုက်နေတာဖြစ်တဲ့အတွက်ကြောင့်လူဦးရေရဲ့40ရာခိုင်နှုန်းမှာခြိခဲခိုက်တဲ့အတွက်ကြောင့်ဒီတိုင်းရင်းသားတွေကို135ကုတ်ခွဲထားတာကိုကန့်ကွက်ပါတယ်ပေါ့ဒုတိယတစ်ချက်ကတော့ဒီကုတ်ကြောင့်မို့လို့ကျမတို့တိုင်းရင်းသားများအတွင်းမှာတင်းမာမှုတွေဖြစ်ပေါ်လာတယ်။အဲ့ဒီကနေပြီးတော့မှပဋိပက္ခဖြစ်ပေါ်လာနိုင်ခြေရှိတဲ့အတွက်ကြောင့်မို့လို့ဒီကိစ္စများဖြေရှင်းပြီးတဲ့အခါကျမှတကောင်စင်းကောက်ယူမှုကိုလုပ်ပေးပါဆိုပြီးရွှေ့ဆိုင်ပေးဖို့တောင်းဆိုတာဖြစ်တဲ့ရှင့
်။တိုင်းသားမျိုးနွယ်စု135မျိုးဆိုပြီးမြမစီအစိုးရလက်ထက်ကတုံးနေတာဟာ1983ကောက်ခံမှုစီးရင်တွေပေါ်အခြေခံတာသာဖြစ်တယ်လို့လောက်အကညွှန်ကြားရေးမှူးချုပ်ဦးမြင့်ကျိုင်က VOA မြန်မာပိုင်းကိုပြောပါတယ်
ကျွန်တော်တို့ရှိမှာ1983နဲ့1983မှာ83ကကောက်တော့လဲမြန်မာနိုင်ငံထဲမှာဒီတိုင်းရင်းသားလူမျိုး135မျိုးပဲတွေ့တယ်။83မှာကောက်တော့လဲဒီမျိုးတွေပဲတွေ့တယ်။ဒီ135မျိုးကလဲအမှန်လို့မဆိုလို့လောလောဆယ်တော့ဒါ135မျိုးပဲတည်ထားလို့135မျိုးပဲဖော်ထုတ်ထားတာ။အဲ့ဒီထဲမှာမှာတချို့လူမျိုးတွေဆိုရင်၄ယောက်လောက်ပဲရှိတယ်။ဥပမာဖြင့်ကချင်လူမျိုးစုထဲမှာပါတာပေါ့ထရိုးလူမျိုးဆိုတော့၄ယောက်ပဲရှိတော့လဲအဲ့ဒီဖွဲ့ရလေ။အဲ့လိုအမတန်နေတော့တဲ့လူမျိုးတွေလည်းရှိတယ်။နောက်တစ်ခုကျတော့လဲဟိုပါပေါ့လူမျိုးအမည်ပြောင်းတာတွေရှိတာပေါ့ဥပမာဖြင့်တိုင်းလျံပေါ့တိုင်းလျံဆိုတာသူတို့ရှမ်းခေါ်ဖြစ်တယ်သူတို့လူမျိုးအမျိုးရှမ်းနေလို့ကြောင်းကျင်ပါလေဆိုပြီးပြောတယ်တော့တချို့ကျတော့လည်းအုပ်စုတစ်ခုတည်းကနေတစ်ခုလုံးကိုကြောင်းကျင်မယ်ဥပမာဖြင့်ဂေကိုလို့ဂေပါဦးပေါ့သူတို့လက်ရှိကကရင်အုပ်စုမှာရှိတယ်အဲ့ဒါကိုကရင်အုပ်စုတွေကိုတချို့ကကြောင်းကျင်တယ်တချို့ကလည်းကရင်အုပ်စုတွေကိုကြောင်းကျင်တယ်အဲ့လိုလေးတွေရှိတော့ဟိုပါပေါ့လက်ရှိအတည်ပြုထားတဲ့စီးရင်တွေပဲအရင်ကောက်လိုက်တာ
2014တကောင်စီးရင်ကောက်ယူတဲ့အခါကွန်ပျူတာမှာစီးရင်သွင်းနိုင်မှုအတွက်တိုင်းသားမျိုးနွယ်စုတစ်ခုချင်းစီကိုနံပါတ်တစ်ခုစီသတ်မှတ်ထားပြီးသုံးစွဲသွားမှာဖြစ်ကြောင်းတိုင်းသားမျိုးနွယ်စုအမည်နဲ့ဘယ်မျိုးနွယ်စုအောက်မှာပါတယ်လဲဆိုတဲ့ခွဲခြားပုံကိုတော့လာမယ့်ကာလတွေအတွင်းလွှတ်တော်မှာဆွေးနွေးသွားဖို့ပြင်ဆင်ထားကြောင်းလောက်ကညွန့်ချုပ်ဦးမြင့်ကျိုင်ကပြောပါတယ
်ဒီကုန်းနံပါတ်ပေးလို့ဆိုတာကျွန်တော်တို့ရှိရကျွန်တော်ဥပဒေဌာနဌာနခွဲတစ်ခုကနေပြီးတော့ကွန်ပျူတာတွေဖတ်နိုင်အောင်ဒီအိုအမ်မှာဆက်ပြီးဖတ်နိုင်အောင်ပေးလိုက်တဲ့အဆင့်ပဲရှိတယ်ဟိုနိုင်ငံတော်အဆင့်ပေါ့ဒီ135မျိုးမှန်ပါတယ်လို့မဆူလို့ပါဘူးအခုကျွန်တော်တို့ကဒီတိုင်းသားလူမျိုးနဲ့ပတ်သက်လို့ရှိရင်ဒါနိုင်ငံသားတွေရဲ့အခွင့်အရေးနောက်တစ်ခုကတော့လူခွင့်ရေးလည်းဖြစ်တဲ့အတွက်ပြောဆိုသမျှကိုမှတ်တမ်းတင်ရေးသွင်းမယ်လို့ကျွန်တော်တို့ကဖြေကြားခဲ့ပါတယ်အဲဒါကြောင့်တိုင်းသားလူမျိုးတွေကလည်းဒါတွေကိုစိတ်မျက်လက်ခံသွားပါတယ်ပြီးလို့ရှိရင်အဲ့ဒီဟာတွေကိုကျွန်တော်တို့ကသဘောတူညီလုပ်ငန်းပြည့်တဲ့အခါမှာဒုတိယလုပ်ငန်းစဉ်ဖြစ်သက်ဆိုင်ရာတိုင်းသားခေါင်းဆောင်တွေအဖွဲ့အစည်းပြည်ပြည်ရခေါင်းဆောင်တွေကျင်းချင်းမှုဝန်ကြီးဌာနပညာရှင်တွေသမိုင်းပညာရှင်တွေနဲ့ဒါကြောင့်ကျွန်တော်တို့လွှတ်တော်မှာတိုင်းရင်းသားကြီးရာကော်မတီနဲ့ကျွန်တော်တို့အစည်းအဝေးတို့လုပ်ပြီးတော့မှအတည်ပြုဆုံးဖြတ်ပြီးတော့မှဒီတိုင်းရင်းသားလူမျိုးတွေကိုပြန်ပြီးတော့အမြင့်ဆုံးတွေကိုအတိအကျထုတ်ပြန်ပေးမှဖြစ်ပါလေခင်ဗျ။အ
ခုလိုသကောင်စင်းကောက်ခွန်ကျင်ရောက်မှတိုင်းရင်းသားတွေဘာကြောင့်အထူးစိုးရိမ်နေရတာလဲဆိုတာနဲ့ပတ်သက်ပြီးကချင်ငင်းငယ်ကွန်ရဲရဲ့ဒေါ်ခွန်ညာကခုလိုထပ်ပြောပါတယ်။
အဲ့တော့ကျမတို့ဒီလောလောဆယ်သကောင်စင်းတဲ့ကိုခောက်ယူတာဟာလည်းနိုင်ငံတော်စီမံကိန်းတွေလှုပ်ဆောင်ဖို့အတွက်ဖြစ်တယ်။အဲ့တော့စီမံကိန်းဆိုတာကျမတို့ဘတ်ဂျက်တွေဖြစ်တယ်ခွဲတန်းဖြစ်တယ်ပေါ့အဲ့တော့လူဦးရေဆိုရင်နည်းတယ်များတယ်ဆိုလို့ရှိရင်ဒီဘက်ကလည်းဘတ်ဂျက်နည်းတယ်များတယ်ဆိုတာပေါ်မူတည်သွားမှာဖြစ်တယ်ဥမာစာတင်တောင်းပဲဖြစ်ဖြစ်ပေါ့လူဦးရေများရင်တောင်းများများဆောက်မှာပဲလူဦးရေနဲ့တောင်းနေနေပဲဆောက်မယ်ဆိုတဲ့အခါမှာကျမတို့ population ဟာ resource လည်းဖြစ်သွားတယ်နောက်ထပ်ကျတော့2015ရေတောက်ကွဲမှာတဲ့လူဒီလူဦးရေတွေက reflect လာလို့မှာပဲအနည်းဆုံးကတော့လူဦးရေများတယ်ဆိုလို့ရှိရင်ဥမာရေးရဝန်ကြီးတယောက်ရမယ်ပေါ့ဆိုဥမာပေါ့ဒီရန်ကုန်မှာရန်ကုန်တိုင်းမှာဆိုရင်လူဦးရေစုစုပေါင်းရဲ့300,000 ဒေါ်လာမှ300,000ခန့်လုံးရှိရဆိုရင်ဒီမှာတို့ချင်းတိုင်းရင်းသားရေးရတယောက်6ခွင့်ရှိရပေါ့ င်းများအဲ့လိုမျိုးမဟုတ်ဘဲနဲ့အုတ်စုမှားရင်းနေတယ်ဆိုရင်လူဘလောက်ပဲများလားများလားသူများရဲ့အုတ်စုမှားပဲကနားများလားပြီးတော့မှတခြားအဖွဲ့တွေပဲရေးရဝင်ကြည့်ရသွားမှာဖြစ်တယ်ဆက်နေပြီပေါ့
ဒီကောင်စင်းကောက်ယူနိုင်ဖို့ကျောင်းဆရာဆရာမတွေနဲ့တက်မတော်ဝန်ထမ်းတွေကိုလေ့ကျင့်သင်ကြားပေးတာပြီးတွားရေးလာရေးခက်ခဲတဲ့တိုင်းသားလက်နက်ကင်တွေထိန်းချုပ်ထားတဲ့နေရာတွေမှာတော့အဲ့ဒီအဖွဲ့အတွင်းကလိုအားပေးတွေရဲ့အကူအညီနဲ့ဒီကောင်စင်းတွေကောက်ခံသွားမှာဖြစ်တယ်လို့သိရပါတယ်ခင်ဗျာ